ချင်းပြည်နယ်မွန်းညင်းမြို့နယ်အင်းတော်ကြီးဒေသမှာရှိတဲ့မိုင်းနှောင်ကျေးရွာသားတွေဟာတနိုင်တစ်ပိုင်ရွှေတက်ထုတူဖော်ရေးလုပ်ငန်းတွေနဲ့တံမွေးဝမ်းကြောင်းပြုနေတာတွေရှိသလိုကျေးရွာအနီးအနားမှာရှိတဲ့စင်ကောင်းထောင်ချီရင်တဝိုက်စိုက်ပျိုးရေးလုပ်ငန်းတွေကိုလည်းလုပ်ကင်ကြတာရှိပါတယ်။မိုင်းနှောင်ကျေးရွာအတွင်းကိုဖျက်ဆီးဆင်းသွားတဲ့ခေါင်းတုံးချောင်းတဝိုက်မှာခုဆိုရင်စိုက်ပျိုးရေးလုပ်ငန်းလုပ်ကင်တဲ့သူနည်းလာနေပါပြီ။ရွှေရှာတဲ့သူတွေဟာတနေ့တခြားများပြားလာနေတာဖြစ်ပါတယ်။မိုင်းနှောင်ကျေးရွာသားတွေဟာရွာကိုဖျက်ပြီးခေါင်းတုံးချောင်းရဲ့ရေကိုစိုက်ပျိုးရေးလုပ်ငန်းတွေအတွက်သာမကတောက်ရည်သုံးရည်ဖြစ်ပါအဓိကထားကြရတာဖြစ်ပါတယ်ကျွန်တော်တို့မိုင်းနှောင်ကျေးရွာကိုရောက်သွားတော့မြင်ရတဲ့ခေါင်းတုံးချောင်းဟာအနီရောင်ရွှေရည်တွေစီးဆင်းနေတာကိုတွေ့ရပါတယ်ဆောင်းကုံຫນွေကူးရာသီဖြစ်တာကြောင့်လဲချောင်းဟာမြောင်းတတလောက်တာရှိတော့တာဖြစ်ပါတယ်ရွှေရည်တွေဟာချောင်းထက်ပိုင်းမှာရှိတဲ့ရွှေတက်ထုတူဖော်ရေးလုပ်ငန်းတွေကနေထွက်လာတာဖြစ်ပါတယ်။နှစ်ပေါင်းများစွာမီယိုဖလာပုံစံနဲ့ရွှေရှာလာတဲ့မိုင်းနှောင်ကြီးရွာတစ်ဝိုက်မှာ2010ခုနှစ်ကနေစပြီးဆယ်ရည်နှစ်ကြီးတွေနဲ့တူဖော်နေတာဖြစ်ပါတယ်။ခေါင်းတုံးချောင်းရဲ့ရေအေးမြဟာမိုင်းနှောင်တတော်ကျိုးဝိုင်းနေစီကနေရယူတာဖြစ်ပါတယ်။ကျိုးဝိုင်းထဲမှာရွှေတက်ထုတွင်းတွေများပြားလာတာကြောင့်တတော်ပြုံးတီးပြီးတရွာလုံးအထားရတဲ့ခေါင်းတုံးချောင်းရေဟာတဖြည်းဖြည်းခန်းချောက်လာနေတာဖြစ်ပါတယ်။မိုင်းနှောင်ဒေသခံဦးစိုးမြင့်ဟာမိုင်းနှောင်ရွာရဲ့အုတ်ချုပ်ရည်မှုဟောင်းတူဖြစ်ပါတယ်။ခေါင်းတုံးချောင်းပျက်စီးသွားတာကြောင့်တောက်ရည်သုံးရည်ခက်ခဲနေတယ်လို့ပြောပါတယ
်။ရေကအခုကကျွန်တော်တို့ဘုံပိုင်တွေရှိတယ်လေ။ဘုံပိုင်တွေတူးထားတာ။တချို့ဘုံပိုင်တွေတူးလို့မရတဲ့နေရာမှာလေးပီချင်းနဲ့တူးရေရောက်တဲ့အထိပေါ့ဗျာ။တူးပြီးတော့ကျွန်တော်တို့အခုတပွားဝအေးဘုံပိုင်လေးတွေနဲ့တစ်ခါပြန်ဆိုက်ပြီးတော့ပြန်လုပ်တယ်။အခုကျတော့ရွှေလေးတွေရှိတဲ့အခါကျတော့ဒီရေကခါလို့မရတော့ဘူးလေ။ခမ်းပြီ။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဒီရဲ့ရေပြဿနာတွေအတွေ့အကြုံမှာဆိုးလို့လျှောက်လာရင်းနဲ့အုပ်ချုပ်မှုတက်နေလုံးဝအေးမရှိဘူး။ဒီတိုင်းပဲကြည်ပြီးတော့ကျွန်တော်လည်းဆေးဆက်ပြီးတော့ဘာလို့ကမှမသိတဲ့အခါကျတော့ဒီတိုင်းပဲပြထားတော့အရေးမူပြီးတော့ကျွန်တော်ဘာလို့လုပ်မရဘူးလေအဲ့ဒါမျိုးဖြစ်နေ
မိုင်းနှောင်ကျေးရွာဟာရွှေထွက်များတဲ့လို့နာမည်ကြီးလာတာနဲ့အမျှရွှေတက်ထုတူဖော်ရေးလုပ်ငန်းရှင်တွေဟာခေါင်းတုံးချောင်းအထက်ပိုင်းမှာရွှေရှာရာကနေတဖြည်းဖြည်းနဲ့ရွာနားမှာရှိတဲ့လက်ွက်တွေကိုပါရွှေတက်ထုတွင်းနေဖြစ်ပြောင်းလဲခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့မိုင်းနှောင်ရွာတွေကိုရောက်တော့ရွှေတက်ထုတူဖော်ရေးလက်ွက်တစ်ခုကနေထွက်ရှိလာတဲ့ညဉ့်ညင်းတဲ့ရေကန်နဲ့ကဲ့ရဲ့မှာတရွာလုံးအုံပြုနေတဲ့ရေတွင်တွေ့ရပါတယ်။အဲ့ဒီရေတွင်မှာရေခတ်နေတဲ့အမျိုးသမီးတွေနဲ့အဝတ်လျှော်နေကြသူတွေကိုလည်းတွေ့ရပါတယ်။ဒါဟာဘေးနားမှာရှိတဲ့ရွှေတွင်တွေကရေဆုပ်ဆက်တွေရန်နာထားလို့သာရေတွင်ကရေထွက်နေတာဖြစ်ပါတယ်။ဘေးနားကရွှေတက်ထုတူဖော်ရေးလုပ်ငန်းတွေပြန်ဆပြီဆိုရွှေတွင်သုံးရေဆုပ်ဆက်ကြီးတွေကြောင့်ရေကနေသွားသလိုရေတွေကလည်းနောက်ကုန်တာဖြစ်ပါတယ်။ကြေးရွာနဲ့ကပ်နေတဲ့ရွှေတွင်နားမှာနေထိုင်တဲ့ဒေသခံတော်မြမေဟာမိုင်းနှောင်ရွာကိုပြောင်းလာတာ9နှစ်ရှိနေပါပြီ။သူ့ရဲ့အိမ်ဘေးမှာရခင်နှောင်းကလေခွက်တွေပါတော်မြမယ်အိမ်မှာလေးပေပတ်လည်ရှိတဲ့ရေတွင်းတွင်းကိုတူးထတာဖြစ်ပါတယ်ခုတော့သူ့အိမ်ဘေးနားကလေခွက်တွေဟာရွှေတွင်းတွေဖြစ်ပြောင်းလဲလိုက်လို့သူ့အိမ်ကရေတွင်းကရေလဲမထွက်တော့သလိုအိမ်ဘေးနားမှာရှိတဲ့လမ်းဟာရွှေတွင်းဘက်ကိုတဖြည်းဖြည်းပြိုကျနေတာဖြစ်ပါတယ်တော်မြမယ်ကအခုဆိုရင်ကျေးရွာအပြင်ဘက်ကိုထွက်ပြီးတောက်သုံးရေအတွက်နေ့စဉ်ရေထမ်းနေရတယ်လို့ကျွန်တော်တို့ကိုပြောပြပါတယ်
ကျွန်တော်တို့အခုမှအခက်အခဲဖြစ်နေရေဒီကျွန်တော်တို့မှအဝေးထမ်းနေရရှင်ရေဒီခန့်ကုန်တဲ့ရေတွင်နေဟိုလုံကတော့နှစ်ကဆိုအဲ့ဒီလောပတ်တော်ဆဲလာကျွန်တော်တို့မင်းတို့ဘာလို့ပြောင်းခဲ့ရလဲတဲ့ရွှေတွင်ကိုရွှေလုတ်ကနေဘာလို့ပြောင်းခဲ့ရလဲတဲ့အေးကျွန်တော်လည်းလုတ်လာတာလို့လည်းလုတ်ရှုံးလို့ပါတယ်နော်ဒီခုခါတော့ရေငတ်တဲ့ကျွန်တော်တို့မှအခက်အခဲဖြစ်တယ်ဇီးတယ်ဆိုတော့ရေထမ်းရတယ်တက်ကအထမ်း40ထမ်းရရှင
်မိုင်းတော်ကြေးရော်တရားလုံးအသုံးပြုနေတဲ့ရေတွင်ကရေဟာကြည်လင်မှုမရှိပဲညူယောင်တန်းနေတာဖြစ်ပါတယ်ရွာသားတွေကအဲ့ဒီရေကိုရေချိုးတာအဝတ်လျှော်တာအိုးခွက်ပကံဆေးတဲ့နေရာတွေမှာအများဆုံးအသုံးပြုရတာဖြစ်ပါတယ်။ရွှေတက်ထုတွင်းနေဟာပြတားကိုအသုံးပြုပြီးရွှေမုံတွေကိုစူးစီးဖမ်းယူကြတာဖြစ်ပါတယ်။ဒါအပြင်ရွှေရင်းကထွက်လာတဲ့စွန့်ပစ်ရည်တွေဟာတက်ထုဓာတ်တွေအများပြားပါဝင်နေတာလည်းဖြစ်ပါတယ်။မိုင်းနှောင်ကြည့်ရတဲ့ကအိမ်တချို့မှာတော့ကိုပိုင်ရည်ရင်းကနေရေရနေသူတချို့ရှိနေပါသေးတယ်။အိမ်ကရေတွင်းတွေကနေရေမထွက်တဲ့သူတွေကတော့ရွာကအများသုံးရေတွင်းမှာသုံးရည်အတွက်သွားခတ်ရတယ်လို့တောက်ရည်အတွက်ရွာအပြင်ဘက်ရွှေရင်းနေနဲ့ဝေးတဲ့နေရာကရေကိုသွားထမ်းရတာဖြစ်ပါတယ်။အနောက်အစောပိုင်းနဲ့ညနေပိုင်းတွေမှာလူကြီးလူငယ်မရွေးရေထမ်းကြရတာလည်းဖြစ်ပါတယ်။အထူးသဖြင့်အမျိုးသမီးတွေနဲ့ကလေးတွေကရေထမ်းနေကြတာကိုတွေ့ရပါတယ်။တချို့ကလည်းရွာကရေတွင်းကရေကိုပဲအနေကြီးအောင်စောင့်ပြီးတောက်ရည်အနေနဲ့သုံးတဲ့သူတွေလည်းရှိပါတယ်။ကျွန်တော်တို့ရွှေတွင်းနေဘေးနားမှာကပ်နေတဲ့မိုင်းနှောင်ရွာရဲ့အများသုံးရေတွင်းကရေကိုတခွဲဆန်းသက်ဖို့တန်းစင်တဲ့ရေဘူးလွတ်ထဲကိုထည့်ပြီးယူလာခဲ့ပါတယ်ဒီရေတွင်းကရေကိုတောက်သုံးသင့်မသင့်ဆိုတာပညာရှင်တွေစီက အတီးပြုချက်ယူရမှာဖြစ်ပါတယ်။ရန်ကုန်မြို့ကမာရွတ်မြို့နယ်မှာရှိတဲ့ Ecolab ဓာတ်ခွဲခန်းမှာကျွန်တော်တို့မိုင်းထောင်ရွာကယူလာခဲ့တဲ့ရွာသားတွေအသုံးပြုနေတဲ့ရေရင်းကရေကိုအဲ့ဒီဓာတ်ခွဲခန်းကိုပို့ပြီးစမ်းသပ်စစ်ဆေးခဲ့ပါတယ်။ Ecolab ရဲ့ဓာတုဗေဒအင်ဂျင်နီယာဒေါက်တာကျော်ငင်းအေးကကျွန်တော်တို့တည်လာတဲ့ရေဟာတထုဓာတ်တွေသတ်မှတ်ထားတာထက်ပိုလွန်နေတာကြောင့်တောက်သုံးလို့မရတဲ့ရေဖြစ်တယ်လို့ဓာတ်ခွဲခန်းအဖြစ်ကိုဒေါက်တာကျော်ငင်းအေးကရှင်းပြပါတယ်
။စမ်းသပ်တဲ့ heavy metal နဲ့ပတ်သက်လို့ခဲရဲ့ကက်ဒမီယံရဲ့ကော်ပါရဲ့နောက် iron တို့ပေါ့နော် manganese တို့အဲ့အရာတွေကိုစမ်းတယ်စမ်းတဲ့အခါမှာ iron ဓာတ်ရဲ့ manganese ဓာတ်ရဲ့နောက်ကက်ဒမီယံရဲ့တောက်သုံးရန်မတင်တဲ့သူ့ရဲ့ upper limit မှာရှိနေတယ်ဆိုလိုတာကတော့ 0.005 မှာသူတောက်သုံးရန်မတင်ဘူးအဲ့တော့သူကလည်း 0.005 မှာရှိနေတယ်ဆိုတော့ on the margin မှာဖြစ်နေရပေါ့နော်ပြောရမယ်ဆိုရင်တော့ဒီဟာလည်းပဲဒီ sample ကအဲ့ဒီကနေတဲလာတယ်လန်ခီမှာလည်းပဲတစုံတရာကြောင့်မလို့ပြောင်းလဲသွားနိုင်တာဖြစ်တဲ့အတွက်အခု margin မှာရှိနေတာဖြစ်တဲ့အတွက် scientific အနေနဲ့ခန့်မှန်းနိုင်တာကတော့ဒါတောက်သုံးရံမတင့်တဲ့ရေမျိုးစားထဲမှာရှိနေတယ်လို့ခန့်မှန်းနိုင်ပါတယ
်။မိုင်းနောင်ရွှေသတ္ထုတွင်လုပ်ငန်းတွေကစွန့်ပစ်ရေဆိုးရေညစ်တွေကိုစနစ်တကျစွန့်ပစ်ထားတာမရှိသလိုရေအခက်ခဲနဲ့ကြုံနေရတဲ့မိုင်းနောင်ရွာသားတွေကိုတောင်းဝင်ယူဖြစ်ရှင်းပေးတာမျိုးတော့မရှိပါဘူး။မိုင်းနောင်ကျေးရွာတစ်ဝိုက်မှာရှိတဲ့ရေရင်းကရေကိုနှစ်နဲ့ချီပြီးတောက်လာမယ်ဆိုရင်ကျမရေထိခိုက်မှုတွေဖြစ်လာမှာဖြစ်ပါတယ်။မိုင်းနောင်ရွာနဲ့ငားမိုင်ကျော်လောက်ဝေးတဲ့နတ်မောရွာမှာအစိုးရကဖွင့်ထားတဲ့ဒေသန္တရကျမရေစစ်ပေးကန်တစ်ခုရှိပါတယ်။ကျွန်တော်တို့အစိုးရစစ်ပေးကန်ကိုရောက်သွားတော့ကျမရေဝန်ထမ်းတွေကကလေးတွေကိုအာဟာရစေတိုက်ကျွေးနေပါတယ်။ဆရာဝန်ဆိုတာမရှိပါဘူး။ကျေးရွာကျမရေမှုအဆင့်ပဲရှိတာဖြစ်ပါတယ်။ရွှေတက်ထုတွင်နေရှိတဲ့ဒေသမှာရေနဲ့ပတ်သက်ပြီးဖြစ်ပွားတဲ့ရောဂါတွေထူးထူးခြားခြားမတွေ့ရဘူးလို့ကျေးရွာကျမရေမှုကပြောပါတယ်။ရာဒီအလိုက်ဖြစ်ပွားတဲ့ဝမ်ပြက်ဝမ်ရှော့ယောဂါတွေလောက်တာဖြစ်တာလို့ပြောပါတယ်တချို့ကလည်းယောဂါတစ်ခုဖြစ်ရင်အစိုးရစေပေကန်းကိုမလာတော့ပဲမိုးညင်းမျိုးမှရှိတဲ့ဆေးရုံကိုသာတန်းသွားကြတာဖြစ်ပါတယ်နတ်မုန်းကျေးရွာမှာအစိုးရစေကန်းအပြင်တခြားစေကန်းတစ်ခုရှိပါသေးတယ်အဲ့ဒီစေကန်းကိုကျွန်တော်တို့သွားခဲ့ပါတယ်မိုးညင်းဇာတိဖြစ်တဲ့ဒေါက်တာထွန်းဝေဟာမန္တလေးစေတက္ကသိုလ်ကဖွဲ့ရလို့ဆရာဝန်ဖြစ်ပြီးကတည်းကနတ်မုန်းရွာမှာစေကန်းဖွင့်ပြီးစေကုလာတာအခုဆိုနှစ်ပေါင်း30ကျော်ရှိနေပါပြီ
ကျွန်တော်ပထမဆုံးအတွေ့များလာတော့ရေမတက်တဲ့ရေတွေတောင်းပြီးတော့ကြောက်တယ်လေခါနာပိုက်နာစီးပူစီအောင်စီးသေးသေးပါလားအင်တာမျိုးလေးတွေတော့တော်တော်များတယ်နောက်တစ်ချက်အနေနဲ့ကတော့ဒီမာချူရီကြောင့်မို့လားပေါ်စင်ကြီးကြောင့်မို့လားထုံနာကျင်းတာလေးကြိုက်တာခဲတာတော့ကြီးကြီးငယ်ငယ်တော်တော်လေးကိုလာလာဒီကောင်ကြီးတော်တော်ကိုတော့များတယ်ထုံနာကျင်းတာညောင်းတာကြိုက်တာနောက်အဆေးမြစ်တွေအဲ့လိုလေးတော့တော်တော်များတယ်ဗျနောက်တစ်ချက်အနေနဲ့ကျတော့ဒီရားလာအလာကြီးနေနဲ့လာတယ်ရောင်လို့ဖောလို့အဲ့လိုလေးလည်းလာတယ်
မိုင်းနောင်ရွှေတက်ထုတွင်နေကြောက်ရွာကရေတွင်းရေကန်တွေခန်းချောက်ညဉ့်ညမ်းတာတွေမကရွာထဲကိုဖျက်ဆီးဆင်းသွားတဲ့ခေါင်းတုံးချောက်ဟာပျက်စီးလာတာကြောင့်ရေဆီးဆင်းတာမမှန်တော့ပဲချောင်းအောက်မှာရှိတဲ့လက်မြေတွေဟာမိုးရသည့်ဆိုရင်ရေလွမ်းမှုမှုတွေဖြစ်ပါတယ်ဆက်ရန်နေရာတွေနဲ့သာလက်ရှိပုံစံအတိုင်းဆက်လက်ပြီးရွှေတူးဖော်နေမယ်ဆိုရင်မြေစီလာတွေပျက်စီးပြီးချောင်းတွေလည်းတိမ်ကောလာနိုင်တဲ့အပြင်ဒေသခံတွေအမြဲတမ်းအားထားရမယ်စိုက်ပျိုးရေးလုပ်ငန်းတွေဒီထက်ပိုပျက်စီးလာပြီးခေါင်းတုံးချောင်းကိုအားထားနေကြတဲ့လူနေမှုစနစ်ပုံစံတွေပါပျက်စီးတော့မှာတည်ကြနေတယ်လို့ပြောကြပါတယ်ခင်ဗျာ